အမေရိကန်ထက်လွတ်တော်မှာရှိတဲ့ဒီမိုကရက်တစ်ပါတီအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံမဲ့အမတ်ဦးရေ42ဦးရှိသွားပြီဖြစ်တဲ့အတွက်အထက်လွတ်တော်အတွင်းမဲခွဲဆုံးဖြတ်တဲ့အခါကန့်ကွက်မဲပေးမှုဟန်တားနိုင်မဲ့အရေးအတွက်လုံလောက်ရရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လဲသမ္မတဩဘားမားအနေနဲ့လွတ်တော်ကကန့်ကွက်ခဲ့ရင်တောင်းဗီတိုအာဏာအသုံးပြုစရာမလိုတော့တဲ့အနေအထားဖြစ်သွားတဲ့အတွက်ဒါဟာနိုင်ငံရေးအရသိသာတဲ့အောင်မြင်မှုလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်တခြားကမ္ဘာအင်အားကြီး၅နိုင်ငံတို့နဲ့အီရန်အကြားဒီနျူကလ িয়ার သဘောတူညီချက်ကိုပြီးခဲ့တဲ့ဇူလိုင်လတုန်းကရရှိခဲ့တာပါ။ဒီသဘောတူညီချက်အရအီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုရှော့ချပေးခြင်းအပြင်ယိုယွင်းနေတဲ့တိုင်းပြည်ရဲ့စီးပွားရေးပြန်လည်ဥမော်လာစေမဲ့နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေကိုရှော့ချပေးသွားမှာဖြစ်ပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်တိစောက်ဖို့အတွက်စူးစမ်းလှုပ်ဆောင်နေတာလို့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကတန်တရားရှိနေကြတာပါ။ဒါပေမဲ့အီရန်ကတော့အဲ့လိုပြောဆိုမှုတွေကိုညှင်းပယ်ထားပါတယ်။အောက်လွှတ်တော်မှာတော့ Republican Party ကအမတ်နေရာအများစုအနိုင်ရထားတာဖြစ်ပါတယ်။အီရန်နျူကလ িয়ার ရဲ့သဘောတူညီချက်ကိုအောက်လွှတ်တော်ကကန့်ကွက်မဲပေးဖို့စီစဉ်ထားပေမဲ့အထက်လွှတ်တော်ရဲ့ထောက်ခံမှုမရရင်အဲ့ဒီကန့်ကွက်မှုဟာဟန်ပြတ်တက်တက်ပဲဖြစ်ပါလိမ့်မယ်။